အားလုံးပဲမင်္ဂလာညချမ်းလေးပါမြန်မာတရေဇာတ်လမ်းများအစီအစဉ်ကနေပြန်လည်ကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတော့စာရေးဆရာအီကန်မင်းရဲ့မဖဲဝါနဲ့ပိုင်းရှင်းမဲ့တရေဆိုတဲ့ပရာလောကဇာတ်လမ်းလေးကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရခင်ဗျာဒီဇာတ်လမ်းလေးမစတင်ခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါတယ်ခင်ဗျာပြင်းမပင်ရွာတော်ပိုင်းကဥဆက်များရဲ့အိမ်ပေါ်မှာလူတွေစုယုံစုယုံဖြစ်နေတယ်။ရွာလူကြီးဦးတင်စိန်မှာရောက်နေတယ်။ကိုစီရမင်းရဲ့ဦးလေးအိမ်မှာလူတွေကများလိုက်တာဘာလို့နေကြတာရော။မျိုးကဆရာကြီးတယောက်ရောက်နေတယ်ဆိုလားပဲကွ။အဲ့ဒီဆရာကြီးကဥဆက်များရဲ့သမီးယောဂာတဲ့ကိုဆေးကုပေးနေတာတဲ့။ပျောက်ရင်တော့မဆိုးဘူးဟိ။တို့ရွာမှာဆရာကောင်းတမကောင်းမရှိဘူးဆိုတော့ကြုံတော့မကြမ်းမာတဲ့လူတွေရောပယောဂပြူစားခံရတယ်ဆိုတဲ့လူတွေပါရောက်နေကြတာ။ဒါနဲ့မင်းဟာရောဘယ်သွားမလို့လဲ။လှဝင်းတို့အိမ်ကိုသွားမလို့ကလှဝင်းကိုခေါ်ပြီးတော့ចောင်းကြီးရွာကိုခဏသွားမလို့လှဝင်းကဥဆန်များအိမ်ပေါ်ကိုရောက်နေတယ်ကသူ့အမေယောဂပြချင်တယ်လို့ပြောတာပဲဟေးဟုတ်လားဒါဆိုရင်ငါလဲခဏတော့ဝင်ပြီးတော့အကဲခတ်ကြည့်အောင်မယ်လှဝင်းကိုခေါ်လို့ရရင်လဲခေါ်တာပေါ့ကမရရင်လဲမနှက်ပြန်မှာပဲသွားတော့မယ်ကျော်မင်းဆိုကဇေယျရဲ့ဦးလေးတော်တဲ့ဥဆန်များအိမ်ပေါ်ကိုလှေကားကနေတက်လာတယ်အိမ်ပေါ်မှာကလူ20လောက်ရှိနေတယ်ကျော်မင်းဆိုလဲအိမ်မော်ကိုရောက်တာနဲ့အများကြီးတူထိုင်လိုက်ပြီးတော့ခေါင်းရင်းကန်ဘက်ကိုချပြီးအကဲခတ်နေတယ်။သူရောက်တော့စီးကူသားရတဲ့ပုံလဲမပေါ်သေးပါဘူး။ပွဲရီပြင်ပြီးတော့ရွာလူကြီးဦးတင်စင်ရဲ့အင်ရှင်ဦးဆန်များတို့နဲ့စကားပြောနေတာကိုတွေ့ရတယ်။ဆရာရဲ့ပုံစံကတော့နှစ်ဖူးပြောင်ပြောင်၊ဥပဒေရုပ်ကတော့ကောင်းမွန်ရတယ်။အသက်က45နှစ်လောက်ပဲရှိဦးမယ်။စကားပြောကတော့အတော်ကောင်းတယ်။လှဝင်းတို့သားမီးကိုလဲရှေးနားမှာတွေးလိုက်တယ်။လူမမားလို့ထင်ရတဲ့၃ယောက်လောက်ကိုလဲတွေ့ရသေးတယ်။ကဲကဲအားလုံးငြိမ်ပေးကြပါဆရာကြီးစီကူသားမှုကိုစတင်ပါတော့မယ်အဲ့ဒီလိုစကားထပြောတဲ့သူကိုကျော်မင်းစိုးကရွာမှာတစ်ခါမှမတွေ့ဘူးဆရာကြီးရဲ့တပည့်ဖြစ်မယ်လို့ထင်လိုက်တယ်အဲ့ဒီအချိန်မှာပဲအိမ်ကန်းတွေကနေအော်လိုက်ငိုလိုက်ရီလိုက်လုပ်နေတဲ့ဥဆန်များရဲ့တမီးတန်ကိုကြားလိုက်ရတယ်ဥဆန်များရဲ့တမီးယူတလူလူဖြစ်နေတာတပတ်နီးပါးရှိနေပြီဆရာမျိုးစုံနဲ့ကုပေမဲ့ယောဂါကမတက်တာဘူးတရွာလုံးသိထားတာကတော့ပယောဂပြူစားတယ်လို့ပဲသိထားတယ်ဆရာကောင်းမတွေ့သေးပေမဲ့ယောဂါကပိုဆိုးမလာပဲတချင်းဆူလိုက်ငိုလိုက်ရီလိုက်နဲ့အိမ်ထဲကအိမ်ပြင်မထွက်ပဲရှိနေတယ်။သူ့ရဲ့မိဘတွေကပတ်စံရှိတယ်။သမီးအတွက်ကုန်ကျင်တလောက်ကုန်မစီကုမယ်လို့ဆိုပေမဲ့ဆရာရီသာတယောက်ပြီးတယောက်ဆုံးသွားတယ်။ယောဂါကတိုးလည်းမလာသလိုပျောက်လည်းမပျောက်ဘဲနဲ့ဖြစ်ခါစားအတိုင်းပဲရှိနေတယ်။အခုဆရာရဲ့လက်ထဲကိုအိုးဆန်များကအပ်ပြီးတော့ဆေးကုခိုင်းခဲ့တယ်။ဆရာကတရက်ထဲနဲ့အပြီးကုမယ်လို့ဆိုလာတယ်။အဲ့ဒီအချိန်မှာပဲအတော်ကြီးနှစ်ယောက်ကအခန်းထဲကိုဝင်ပြီးတော့မိန်းကလေးကိုသွားခေါ်တယ်။အဲ့ဒီမင်းကလေးရဲ့နာမည်ကမတ်ရွှေကြီးတဲ့အပြုပေါ်ဝင်ကားစားပါကျော်မင်းစိုးတို့ဇေယျတို့ထက်နှစ်နှစ်လောက်တော့ငယ်တယ်ကျော်မင်းစိုးကလည်းဇေယျနဲ့ပတ်သက်ပြီးမတ်ရွှေကြီးနဲ့စကားသုံးလေးချိန်တော့ပြောဘူးတယ်အခန်းထဲကိုဝင်ခေါ်တဲ့အတော်ကြီးနှစ်ယောက်ကဘလူဝဲခေါ်မတ်ရွှေကြီးကတော့အတင်းယုံကန်နေတယ်အခန်းထဲဝင်လာသမျှကိုအော်ဟစ်နှစ်ထုတ်ပြီးတော့ဘလူမကိုခေါ်လို့မရအောင်ဖြစ်နေတယ်နေနေအမကြီးတို့ထားခဲ့ပြီးပြန်လာလိုက်ခမားတို့ခေါ်လို့မရလဲဘာမှမဖြစ်ဘူးကြုတ်ခေါ်မယ်ကျုပ်ခေါ်လို့မလာရင်တော့ကျုပ်အကြောင်းကောင်းကောင်းသိစေရမယ်။အိမ်ဦးကန်းကဆရာကအာနာတန်ပါပါနဲ့ပြောလိုက်တော့မှအတော်ကြီးနှစ်ယောက်ကမင်းကလေးကိုထားခဲ့ပြီးအပြင်ထွက်ပြီးတော့ထိုင်နေကြတယ်။အဲ့ဒီအခါမှပဲဆရာလှုပ်တဲ့သူကတမားကုန်ပြတဲ့လေတန်းဟန်ပန်ပြည့်နဲ့အခန်းဘက်ကိုလှည့်ပြီးပြောတယ်။ကဲ၊ဆိုင်ရပိုင်ရတို့လူနာကိုအခုအမြန်အချိန်မဆိုင်ပဲငါ့ရှေ့ရောက်ခေါ်ခဲ့စမ်း။အထဲမှာဘာတမ်းမှမကြားရဘူး။ငြိမ်သက်နေတယ်။ငါဆရာအမိန်ပေးနေတယ်အခုခေါ်ခဲ့စမ်းအဲ့ဒီအခါမှာတော့လူနာမင်းကလေးမတ်ရွှေကြီးလည်းအခန်းထဲကနေတာမန်လူလူမျိုးဖြည်းဖြည်းမှန်မှန်ရှောက်လာပြီးတော့ဆရာရဲ့ရှေ့မှာပုံပုံလေးပဲထိုင်လိုက်တယ်တဲတော်တဲ့ဆရာပဲအတင်းဆွဲခေါ်လို့မရတဲ့ယူတော်မှာအမိန်ပေးုံနဲ့ရအောင်ခေါ်နိုင်တယ်ကျော်မင်းစိုးရဲ့ရှေ့ကလူနှစ်ယောက်ကဆရာအပြုမှုနဲ့အယူမှမတ်ရွှေကြီးကိုကြည့်ပြီးတော့တန်ဟန်တော်ပြောဆိုနေတယ်အဲ့ဒီနောက်မှာတော့ဆရာကဟန်ပန်အမူအရာပါပါနဲ့သူ့တပည့်ဘက်ကိုလှည့်ပြီးတော့ပြောလိုက်တယ်မောင်သိန်းဘလူးတပတ်ဥပါတော်ကိုဘာခေါ်လဲကွတောသူခေါ်ပါတယ်ဆရာအေးဟုတ်ပြီတစီပိတ်တာတို့ကိုရောတစီပိတ်တာတို့ကိုတော့ဘုံလူခေါ်ပြီးတရေအပေါင်းပါကိုတော့အစိမ်းဝါလို့သတ်မှတ်ကြပါတယ်ဆရာတောသူဝင်ကတ်တဲ့လက္ခဏာကိုစူးစမ်းကွမိုင်းတိုင်တိုင်တွေးဝေဝေနဲ့မျက်တောင်မခတ်နေတတ်တဲ့လက္ခဏာရှိပါတယ်ဆရာမှန်တယ်မောင်သိန်းဘုံနဲ့အစိမ်းဝါတို့ဝင်ကတ်ရင်ဟောကွ ဇက်လေးချင်းဦးကောင်းအောက်ဆိုင်ပြီးဇက်ကျိုးတယောင်ရှိခြင်းများဖြစ်တတ်ပါတယ်ဆရာ။ဆုံးနေဝင်ခဲ့ရင်ဟောကွယ်။ဦးကောင်းမငြိမ်မသက်နဲ့ရီမောတတ်ပါတယ်ဆရာ။ဒါဆိုရင်နတ်ဆိုရင်ရောနတ်တို့ဝင်ခဲ့တဲ့လက္ခဏာကတော့မျက်စိကြည့်ပုံရဲရင်ပြီးတကိုယ်လုံးတဆက်ဆက်တုံပြီးတော့နေတတ်ပါတယ်။ကဲဒါဆိုရင်ဒီလူနာကိုကြည့်စမ်း။ပရိသတ်တွေကပါမတ်ရွှေကြီးကိုဝိုင်းပြီးတော့ကြည့်ကြတယ်ကျွန်တော်အထင်ကိုပြောမယ်နော်ဆရာ။အေးစူးစမ်းပါဦး။မင်းကလေးကအရွယ်နဲ့မလိုက်အောင်မျက်စိကြည့်ပုံရဲတင်းပြီးတော့ကိုတဆက်ဆက်တုံနေတာကြောင့်နတ်ဆွဲလို့ဆူရပါမယ်ဆရာ။ဟုတ်ပြီ။ငါတပည့်မောင်သိန်းအတော်ကိုတော်လာပြီ။ဘလူးပညာမျိုးနဲ့ရှင်လဲကွယ်မင်းအထင်ပြောပါဦး။တစုံတစ်ယောက်သောပညာရှင်ကရွာဦးနတ်ဝင်ကနေပြီးတော့တိုက်ထားတယ်လို့ယူဆပါရဆရာ။အေးအားလုံးမှန်နေ။ဒါဟာရက်ခုံမတကလို့ခေါ်တဲ့ပယောဂယူကွယ်နတ်နဲ့တိုက်ထားတာ။အေးလီဘာနဲ့ပဲလှုပ်ထားတာဆရာနဲ့တွေ့မှတော့အကုန်ပျောက်စီရမယ်ကွ။ဟုတ်ပါရဲ့ဆရာ။ဆရာဖြစ်တဲ့သူကဥဆံမြရဲ့အိမ်ပေါ်မှာရှိနေတဲ့လူတွေအထင်ကြီးသွားဖို့အတွက်ဆရာတပည့်အတိုင်ဖောက်ညီစွာနဲ့တမားကုန်ပြနေတယ်။ပြီးတာနဲ့ဥဆံမြဘက်ကိုလှည့်ပြီးတော့ပြောတယ်။ကဲဘဲနဲ့လေလူနာကိုကြုတ်လက်ထဲအမလား။ဆရာကိုအားကိုးရတယ်ဆရာပြောင်းအောင်ကုသပေးပါ။ဘာမှပင်ပင်မှန်မှန်လှုပ်စရာမလိုပါဘူး။အနာလေတိပြီဆိုတော့ဆေးလေရှိပြီပြောက်အောင်ကုပေးဖို့ပဲလိုတော့တယ်ဆရာကဖះဆင်ဘကူလှည့်ပြီးတော့ဘာကုံတော့ဘာကာရာရီရွတ်နေတယ်တော့မသိပါဘူးလက်ထဲကရီခွက်ကိုဥကောင်းထိတ်မှတင်ပြီးတော့ရွတ်ဖက်နေတယ်ရွတ်ဖက်ပြီးတာနဲ့မတ်ရွှေကြီးရဲ့ခေါင်းပေါ်ကိုတုံးချက်တောက်ပြီးကြံတဲ့ရီကိုမတ်ရွှေကြီးကိုတောက်ခိုင်းတယ်ကဲဆရာရီမန်းဗဇက်သေးကိုဝင်သွားတာနဲ့ပျောက်ပြီးသားမှတ်လိုက်ကောင်းပြီမင်းကလေးမင်းခန်းထဲကိုပြန်သွားတော့ငိမ့်ငိမ့်နေမငုံနဲ့မရီနဲ့တချင်းလဲမဆိုးနဲ့တော့ကြားလာဟုတ်ကဲ့ပါဆရာမတ်ရွှေကြီးလည်းလူကောင်းအတိုင်းထိုင်ရာကထပြီးတော့အခန်းထဲကိုပြန်ပြီးဝင်သွားတော့တယ်ဒီဆရာကတိတ်ကိုတော့တာပဲချီးကျူးနေတဲ့အတန်တွေကိုနားထောင်မနေတော့ပဲကြော်မင်းဆိုလဲအိမ်မော်ကနေပြန်ဆင်းလာခဲ့တယ်အဲ့ဒီနောက်ပိုင်းမှာတော့ဆရာကအိမ်မော်ကလူနာတွေကိုတယောက်ပြီးတယောက်ကုသပေးခဲ့တယ်အားလုံးကုသပြီးတော့ဆရာကရွာသားတွေမပြောင်းခင်ပြောတယ်တကယ်လို့ရွာမှာအလုံးလုံးကန်ရင်ပိုးကောင်နေပါရီထိမိရင်ကျုပ်စီသာပြေးလာခဲ့ကြားလားအလားနောက်ကျရင်တော့တောင်းဝင်မယူဘူးစောစောရောက်ရင်တော့ပျောက်ပြီသားမှတ်ပိုးကောင်ဆိုတာကတောရွာတွေမှာမွေစိုးတွေကိုပိုးကောင်မွားကောင်လို့ခေါ်ကြတာပါမွေကိုက်ရင်ပိုးထီတယ်လို့ဆိုကြတယ်ပယောဂဆရာကြီးရဲ့နာမည်ကဥရွှေမြားတဲ့ကျောင်းရွာကြီးမှာဆေးလာကူရင်နဲ့ဥဆန်မြားသမီးယောဂါကိုကုပေးဖို့ပင့်လာတာပါရွာလူကြီးဥတင်စိန်နဲ့ဥဆန်မြားတို့ကဆေးဆရာကိုအထင်ကြီးသွားတယ်အဲ့ဒါကြောင့်အဝေးကလာတဲ့ဆရာကိုဒီရွာမှာနေထိုင်ပြီးတော့စီးကုပေးဖို့အတွက်ဝိုင်းပြီးတောင်းပန်ကြတယ်။ဆရာဦးရွှေမြားကသဘောတူတာကြောင့်ရွာတောင်ဘက်အစွန်မှာရှိတဲ့ခြံလွတ်ကိုဆရာအိမ်ဆောက်ဖို့အတွက်ပေးလိုက်ကြတယ်။ဆရာကအဲ့ဒီမြေခွက်ပေါ်မှာအိမ်တစ်လုံးကိုတစ်ဝါးလို့နဲ့ဆောက်လိုက်တယ်။ဆရာကအိမ်အောင်လည်းမရှိပဲတပည့်နှစ်ယောက်ပဲရှိတယ်။ဦးဆံမြားရဲ့အိမ်မှာစီးကုပေးလို့ပျောက်ကင်းကြတဲ့သူတွေကရွာတွင်းရွာပသတင်းလွှင့်ပေးတာကြောင့်ဆရာဦးရွှေမြားလည်းလက်မလဲအောင်ကုသပေးနေရတယ်။ပြင်းမပင်ရွာအုပ်စုအတွင်းမှာရွာရှိရွာရှိတယ်။တရွာနဲ့တရွာကတိတ်ပြီးတော့မဝေးလာဘူး။အလုံးစုံဝေးမှတမိုင်တမိုင်ခွဲလောက်ပဲဝေးတယ်။အဲ့ဒီရွာရှိရွာကမိမိတို့အားကိုးနေကြဆရာတွေကိုပစ်ပယ်ပြီးတော့ဆရာဦးရွှေမြားကိုအားကိုးတကြီးဖြစ်လာကြတယ်။ရွာသားတွေကအားကိုးလေးလေးဦးရွှေမြားရဲ့လက်မှာငွေသီးလေးလေးပါ။ဦးရွှေမြားစီရောက်လာရင်လူမမကမပြောက်ဘူးဆိုတာမရှိဘူး။အမြဲတမ်းပျောက်တာကြီးပဲ။ဒါပေမဲ့စီးကူးသားကလည်းကောင်းကောင်းတောင်းနေ။ပြင်းမပင်ရွာကိုဆရာဦးရွှေမြားရောက်လာတာ၃နှစ်ကျော်သွားပြီ။ဆရာဦးရွှေမြားရဲ့အိမ်ကရောက်ခါစားကအိမ်လိုမဟုတ်တော့ဘူးတိုက်ခန့်အိမ်ဖြစ်သွားပြီရွာသားတွေလည်းကြာတော့အခြေအနေကိုတစားထက်တစားပိုပြီးသုံးသပ်မိလာတယ်ဟဲ့ကောင်အောင်ဖြူငါတို့ရွာကိုရောက်လာတဲ့ဆရာဦးရွှေမြားကစေးကူတာတော်တာတော့ဟုတ်ပါတယ်တခုထူးခြားတာကသူရောက်ပြီးနောက်ပိုင်းငါတို့ရွာအပါဝင်အနီးအနားရွာတွေကအဖျားနာထူပြောလာတယ်ပိုလည်းမကြမကြာထိတယ်သူ့စီတည်သွားရင်ဘာစီးမှမတိုက်ဖဲနဲ့ဗဇက်နဲ့ရွတ်ဖက်မန်းမှုပြီးလက်နဲ့တက်ချလိုက်တာနဲ့အုံဖွားစုပြောက်သွားတာပဲနေုံကဥတန်ချောင်းပြောသလိုများဖြစ်နေမလားမသိပါဘူးကွာဟဲ့ကောင်မင်းသူမင်းစကားကအဆမ်းပါလားဥတန်ချောင်းကဘာပြောလို့လဲဒီလိုကွာမသိကြသေးလို့ငါလည်းဘသူ့ကိုမှမပြောသေးတာမင်းကဥရွှေမြအကြောင်းပြောလို့ငါပြောတာဥတန်ချောင်းကတညသူ့လေကအပြန်ရွာကိုနောက်ကျမှရောက်လာတယ်သူ့ရွာကိုဝင်တော့ည၈နာရီရှိပြီတဲ့ဥရွှေမြအိမ်ရှိကိုရောက်တော့ဥရွှေမြကခြံတော့မှရက်ပြီးတစ်ပင်ဘော်ကိုကြည့်နေတယ်ဗဇက်ကလည်းဘာတွေပြောနေတယ်တော့မသိဘူးခဏနေတော့တစ်ပင်ဘောကနေအကောင်မဲမဲကြီးဆင်းလာပြီးတော့ဥရွှေမြလက်ထဲကအထုပ်ကိုယူပြီးအပေါ်ကိုပြန်တက်သွားတာတွေ့ရတယ်တဲ့ဥတန်ချောင်းကတော့ဥရွှေမြတရေမွေးထားတာဖြစ်မယ်တဲ့တရေကိုခိုင်းပြီးလို့အစာကျွေးနေတာလို့အသေးချာပြောတယ်ကွာ ရွာကလူတွေကိုမွေးထားတဲ့တရေကဖျားနှောင်အောင်လို့ဥွှေမြားကကုအဲ့ဒီလိုတရေနဲ့လူနဲ့အတိုင်ဖောက်ညီညီလှုပ်ဆာနေတာလားမှမသိတာကွာဒီကိစ္စကျင်းသည်တယ်ဆိုရင်တော့ရွာတကြီးဦးတင်စိန်တို့ကိုပြောပြထားမှဖြစ်လိမ့်မယ်ဒါမှအားလုံးသတိထားပြမှာသူတို့နှစ်ယောက်သားရွာထဲကိုထွက်လာခဲ့တယ်မင်းသူမင်းမပတ်စံဘယ်လောက်ပါလဲမပါပါဘူးကွာရွာထဲလာတာပတ်စံ300မှမလို့ပဲဘာလို့မလို့မေးတာတော့ကိုကြီးမြင့်ဆိုင်ကိုသွားကြမယ်လေငါမှတော့တလုံးစာပါတယ်ကွာအမီးဘူးဆက်လိုက်ဖို့တော့လိုမှာပေါ့ဟာအဲ့ဒီလောက်ကတော့ရပါတယ်ကွာငါအမအိမ်ဝင်ပြီးတော့ဆွဲလိုက်မယ်အသာတကြီးပေးရင်ပေးမပေးရင်လည်းမနှက်ဖြန်ပြန်ပေးမယ်ဆိုပြီးတော့ချီးရပါတော့ကွာအေးကွာညနေပိုင်းဆိုတော့ငါလည်းတောက်ချင်တယ်သွားကြမယ်ဒီလိုနဲ့မင်းတို့လည်းသူ့အမအိမ်မှာပတ်စံဝင်ချီးငါပြီးတော့အောင်ဖြိုးနဲ့နှစ်ယောက်သားကိုကြီးမြင့်ရဲ့ချက်ရက်ဆိုင်ကိုထွက်လာခဲ့ကြတယ်ဆိုင်မှာကလူကစုံတလုံးဖြစ်နေပြီခုံပူးချောက်လုံးမှာလူအပြည့်နီးပါးရှိနေတယ်လူစုံတော့စကားစုံတယ်အောင်ဖြိုးနဲ့မင်းတို့တို့လည်းစပွဲကုန်လို့မရှိတော့တာကြောင့်တယောက်ထဲထိုင်နေတဲ့ဦးနီရဲ့ဝိုင်းမှာပဲဝင်ပြီးတော့ထိုင်ကြတယ်ဦးလေးနီကျွန်တော်တို့လည်းထိုင်မယ်နော်ထိုင်လို့ကရပါတယ်ကွဒါပေမဲ့မင်းတို့ကိုတိုက်ဖို့တော့ငါမှမကြံတော့ဘူးဟာမတိုက်ခိုင်းပါဘူးဦးနီယာဦးနီတောက်ချင်သေးရင်ကျွန်တော်တို့တစ်ခွက်တိုက်မယ်ကျွန်တော်တို့လည်းနှစ်ယောက်မှဒပလင်းမိုးပဲပါတယ်ဗျနေပါစေကွာငါလည်းဒပလင်းတောက်ထားလို့မှန်းနေပြီမင်းတို့ဟာမင်းတို့တောက်ကြပါသူတို့နှစ်ယောက်လည်းအရက်ဒပလင်းနဲ့ကျဲဥကြော်တဝဲမြေပဲစားလို့တပကံမှားလိုက်ကြတယ်ဦးလေးနီတပလင်းကလည်းအကုန်မြန်လိုက်တာဘယ်အချိန်ကလေးကလာထိုင်နေရတော့ဗျနေ့လေ7နာရီလောက်ကလေးကလာထိုင်နေတာကွာအခု3နာရီဆိုတော့တပလင်းကုန်ပြီပေါ့ကွာဟာဒါဆိုရင်ထမင်းမစားရသေးဘူးပေါ့ထမင်းကတော့မစားတော့ဘူးကွာအရက်နဲ့ကစုံရွက်ကြော်တပကံစားထားတယ်ညမှပဲစားတော့မယ်ဟိဒါဆိုရင်ကျုပ်ကြော်စားဗျာအရက်လည်းတပကံယူတော့မင်းသူကအရက်တစ်ခွက်ကိုငှဲ့ပြီးတော့ထည့်ပေးလိုက်တယ်အဲ့ဒီအချိန်မှာသူ့ရဲ့ရှေ့ကဆောင်းကိုပခတ်လုပ်ပြီးထမ်းသွားတဲ့လူတစုကိုတွေ့လိုက်ရတယ်။ဆိုင်ရံတွင်းကနေဆက်ဆုတဲ့လူတယောက်ကလှမ်းပြီးတော့မေးတယ်။ဟဲ့လူတွေဘာဖြစ်တာလဲဗျ။ကန်းရဲ့ရင်နဲ့ပိုးထီလို့နှာတို့ဗျာနေတဲ့အကောင်ကြီးမဟုတ်ပါဘူး။အဲ့ဒီလူကမွေမွေအကိုက်ခံရတယ်လို့ပြောသွားတာပါ။အဲ့ဒါဆရာရွှေမြရဲ့အိမ်ကိုထမ်းသွားကြမှာတဲကွင်းရွာကလူတွေပဲကွာ။ဒိုးရွာတွေကလည်းအခုနောက်ပိုင်းတရွာကိုလူလေး9ယောက်လောက်ပိုးထီနေကြတယ်ခါတိုင်းဆိုရင်တနစ်နေလို့တယောက်နှစ်ယောက်အလွန်ဆုံးပါပဲအခုကရွာတိုင်းလို့လို့ပိုးထိနေတယ်ပိုးများများထိလေဥွှေများရဲ့ဝင်ငွေဖြောင်းလီပဲလေကွာဒါနဲ့မင်းတို့ကြားပြီလားဘာကြားရမှာလဲဦးနီရဲ့ဘာမှမကြားပါဘူးအဲ့ဒီဆရာရွှေများကထမ်းမင်စုရွာကမင်းကလေးနဲ့ယူလိုက်တယ်တဲ့ကောင်မလေးရဲ့အသက်က19နှစ်ပဲရှိသေးတယ်ဆိုပဲပြီးတော့သူ့မကမိန်းမနှစ်ယောက်ရှိသေးတယ်တဲ့ဟင်အသက်50လောက်အရွယ်ဥရှိမြားကိုဘာသဘောကြပြီးတော့လူကြီးတွေကပေးစားရတာတုံးမပေးစားလို့ကိုမရတော့လို့တဲ့ဟိငါအထင်တော့အဲ့ဒီဆရာရွှေမြားကစီးနဲ့လှုပ်လိုက်လားမသိပါဘူးကွာကောင်မလေးကဥရှိမြားကိုမှမရရင်တက်တိမဲကြီးပဲလုံနေတာတဲ့လူကြီးတွေကသဘောမတူလို့စောင့်နေကြတဲ့ကြတယ်အားလုံးအိပ်ပျော်သွားတော့ကောင်မလေးကဥရှိမြားရဲ့အိမ်ကိုညာရင်းချင်းပဲထွက်ပြေးသွားတယ်တဲ့တမီးမင်းကလေးကသူ့အိမ်ပေါ်ရောက်သွားမှတော့မိဘတွေလည်းဘာမှမတက်နိုင်တော့ဘူးပေါ့ကွာပေးစားလိုက်ရတာပေါ့အရာရိုးရိုးအိမ်တော်ကြီးတော့မဟုတ်ဘူးကွအောက်လန်းကြီးသုံးပြီးတော့ကောင်မလေးကိုဆေးခတ်ပြီးယူတာပဲတရွာလုံးကလည်းမကြည့်နှဲ့ကြဘူးကွအဲ့ဒီတဲ့ရင်တော့ကျွန်တော်တို့မကြားသေးဘူးဗျဘလောက်ကြာပြီလဲဘာကြောင်မှလဲကွ3ရက်4ရက်လောက်ပဲရှိဦးမယ်အရင်မိမတွေကိုလည်းဆေးခတ်ပြီးယူထားတာဖြစ်လိမ့်မယ်ကွကျွန်တော်ကလေခွင်းနဲ့ရောက်နေတာကြာပြီမနေ့ကမှရွာပြန်ရောက်တာအဲ့ဒါကြောင့်မသိတာဗျဒီလူကဆရာအစ်စ်မဟုတ်ဘူးဟိဆုံးတိုက်နတ်တိုက်တရေတိုက်တွေနဲ့လှုပ်ရှားနေတာဟုတ်တယ်ငါတို့ရွာမှာတိုးတိုးတိတ်တိတ်သတင်းပြန်နေတယ်အဲ့ဒီဆရာကတရေမွေးထားတာတဲ့ဒါဆိုရင်ဒီဆရာရွာကထွက်သွားအောင်ဘယ်လိုလုပ်ကြမလဲဦးနီကစဉ်းစားမိလားငါကတော့ဘယ်တက်နိုင်မလဲကွာငါဆရာတယောက်ဆိုရင်တော့ဟုတ်တို့ငါကဘာကားတာမှမတက်ဘူးကွာဟဲ့ကောင်မတူရင်တော့သွားမတူတာအကောင်းဆုံးပဲဟိအဲ့ဒီအချိန်မှာပဲသူ့လူဝိုင်းကိုလူတယောက်ကဝင်ထိုင်လာတယ်အဲ့ဒီလူကဦးလေးနီရဲ့အတိပါဟဲ့ကောင်ငနီမင်းတို့ပြောတာကြလို့ငါဝင်လာတာကွာငါကအဲ့ဒီဆရာအကြောင်းကိုသိတာသူရွာရောက်ပြီးတနည်းလောက်ကလေးကဘလို့သိတာလဲကိုပြုံးချိုရဲ့အတွေ့အကြုံလေးပြောစမ်းပါဦးငါပါကြီးနဲ့ဆွေမျိုးရိရွာကိုသွားလေရင်တညဒီရွာကဆရာဘလို့တော်တဲ့အကြောင်းရွာကိုရောက်စားကနက်ကင်ထားတဲ့ဥဆန်များရဲ့သမီးကိုဘလို့ကုတဲ့အကြောင်းအဲ့ဒီရွာကအမျိုးတွေကိုကြွားပြောတာပေါ့ကွာအဲ့ဒီမှာငါ့ဘာကြီးရဲ့ညီငါ့ရဲ့ဦးလေးကအထက်လန်းပညာလိုက်စားနေတော့ ငါလည်းပြောလိုက်ရောပြုံးပါလိရောကွာပြီးတော့မင်းတို့တွေကောင်းကောင်းအညာခံရပြီတဲ့ဘာကြောင့်အညာခံရတာလဲဦးလီသိရင်ရှင်းပြပေးပါလားလို့ပြောတော့ဒီကိစ္စတွေကိုဘသူမှမပြောချင်ဘူးတဲ့အဲ့ဓာတွေကအောက်လန်းနီးနဲ့လှုပ်ထားတာအတော်ကိုယုံညံ့တဲ့နီးတွေနဲ့လှုပ်ထားတာတဲ့ငါလည်းဘယ်ရမလဲကွာဘသူမှရှိတာမဟုတ်ဖဲဦးလေးရဲ့ကျွန်တော်တို့ကိုအညာမခံရအောင်ရှင်းပြပါလို့ပြောတာပေါ့ဒီတော့မှဦးလေးကအောက်လန်းဆရာတွေနဲ့တိုက်တဲ့နီးကိုရှင်းပြတယ်နတ်ဦးနှိမ်စီဆရာဦးနှိမ်စီကဝေဦးနှိမ်စီဆိုပြီးအမျိုးမျိုးရှိတယ်အခုနတ်ဦးနှိမ်စီကတော့တော်တော်ကိုညဉ့်ညန်းလာတယ်ကွမပြောအပ်လို့မပြောတာပဲမင်းတို့နားလဲအောင်ပြောရမယ်ဆိုရင်တော့မင်းနီထမိန်တို့လရပဏီတို့လိုယုံညံ့တဲ့အရာတွေကိုပြချပြီးတော့ဟင်းသာပြရားနဲ့ဖြောတဇူးဝါးချီတော့နဲ့ထားအတုံပြူကျင်တဲ့အခါတဇူးဝါးကိုစုတ်တံလုပြီးတော့နတ်စင်ရဲ့ဘောင်မှာကိုဖြစ်စီကျင်တယ်လို့စာကိုရေးပြီးတော့ခိုင်းလိုက်တယ်စီးကယုံညံ့လုံးလို့နတ်ကမနေနိုင်ပဲခိုင်းတဲ့အတိုင်းလုပ်ပြရတာပေါ့ကွယ်နတ်ကင်နေဆိုရင်ယူကြောင်ကြောင်ဖြစ်တချင်းဆူလိုက်ငိုလိုက်ရီလိုက်တကူလုံးလဲတုံနေတတ်တယ်သူတို့အဲ့ဒီလိုလုပ်ပြီးတပတ်အတွင်းလူနာအင်ရောက်အောင်ဒလန်လွတ်ပြီးတော့ဆရာရှိတဲ့အကြောင်းကုပေးနိုင်တဲ့အကြောင်းပြောပြီးတော့ဝင်ရောတာပေါ့ယောဂါပြောင်းမယ်ဆိုတော့လူနာတွေကလည်းအားကိုးကြတယ်လေအဲ့ဒီလိုနတ်ကိုခိုင်းပြီးတော့စီးကူးတဲ့ကိစ္စအောင်မြင်သွားရင်နတ်စင်မှာသွားပြီးတော့ဖြီးပေးရတယ်အမိန်ပြန်ပြီးတော့နသာရီတယောခင်မုန်းကြီးတို့နဲ့နတ်စင်ကိုပတ်ဖြန်းပြီးစာကိုပြန်ဖြတ်ပေးရတယ်အဲ့ဒီလိုမလုပ်ဝေးရင်တော့သူတို့ကန်နေတာနဲ့နတ်ကအသေးဆုံးမှာဒါဆိုရင်သူတို့မသေးတာကပြန်ဖြီးပေးလို့ပေါ့နော်ဒါပေါ့ကွာဒါကတော့အောက်လမ်းပဲဖြစ်ဖြစ်အထက်လမ်းပဲဖြစ်ဖြစ်ကိုယ်ဆန္ဒပြည့်ရင်အကူအညီယူတဲ့ပုံကူတွေကိုပြန်ပြီးတော့တောင်းမှန်ဖြီးတာတွေလုပ်ကိုလုပ်ရတယ်အဲ့ဒါငါဦးလေးဆရာကရှင်းပြတာကွာငါလည်းအဲ့ဒီဆရာကိုကြောက်တာနဲ့ဘာမှမပြောဘဲနေနေတာအခုမင်းတို့ကဖော်ရလို့လာပြောတာဟိဒီဆရာကိုနိုင်မဲ့ဆရာရှိရင်ကောင်းပါပဲဦးလေးရေဦးလေးပြုံးချူရဲ့ဦးလေးကရောအထက်လန်းဆရာဆိုအောက်လန်းဆရာကိုနိုင်မှာပေါ့ငါဦးလေးကဒီလိုအထက်လန်းအောက်လန်းတွေတိုက်ခိုက်တာမျိုးမလုပ်ဘူးကွာငါလည်းပြောကြည့်သေးတယ်ငါကတရားနောက်လိုက်ပြီးတော့စီပဲကုမာတဲ့မကောင်းတဲ့လူကမကောင်းတဲ့လမ်းသွားမှာစိတ်မပူနဲ့လို့တော့ပြောလိုက်တာပဲဦးတင်စိန်တို့ကိုပြောပြနိုင်ရင်တိတ်ကောင်းပါပဲ။နေုံကအဲ့ဒီရွာလူကြီးဦးတင်စိန်ကဆေးဟအိမ်ကိုအဝင်ထွက်လုပ်နေတာ။သူပါအလိုလိုလိုပါလားမသိပါဘူးကွာ။အဲ့ဒီနောက်မှာတော့မင်းသူနဲ့အောင်ဖြိုးတို့လည်းဝိုင်းမှာဦးနီအပြင်ဦးပြုံးချိုလည်းမထသေးတဲ့အတွက်နောက်ထပ်တစ်ပိုင်းမှပြီးဝိုင်းဆက်ထိုင်နေလိုက်ကြတယ်။အချိန်ကညမောင်စာ9နာရီလောက်ပဲရှိသေးတယ်။ရွာတောင်ပိုင်းကတနတ်တန်3ချက်ကိုကြားလိုက်ကြရတယ်။တနတ်တန်သုံးချက်ကြားပြီးတဲ့နောက်ပိုင်းမှာတော့တနတ်တန်นี่မကြားရတော့ပဲငြိမ်သွားတယ်။ည၈နာရီလောက်ရှိတော့ရွာလူကြီးဦးတင်စိန်နဲ့အဖွဲကရွာတောင်ပိုင်းကိုရောက်လာတယ်။ဆက်စုတဲ့ရွာသားတချို့လည်းဒုတ်သားဓမီတွေဆွဲပြီးတော့လိုက်လာကြတယ်။ဆရာဦးရွှေမြားရဲ့အိမ်ရှိမှာသူ့တပည့်မောင်သိန်းနဲ့ဦးတင်စိန်တို့စကားပြောပြီးခြံထဲကိုဝင်သွားကြတယ်။ခြံထောက်မှာလူတစ်ယောက်ကတနတ်တလက်နဲ့သေးနေတယ်။ကញ្ញင်စုရွာအုပ်စုမှာပြည်သူစေအဖွဲရှိပါတယ်။လက်နက်ကပြည်သူစေရဲ့လက်နက်ပါဒါပေမဲ့သူတို့ပြင်းမပင်အုပ်စုမှာပြည်သူစစ်ကမရှိပါဘူး။တည်တဲ့သူကိုကြည့်တော့ထမ်းမင်စုရွာကလူငယ်တယောက်ဖြစ်တဲ့အကြောင်းသိရတယ်။ဥွှေမြားလည်းတနတ်ကြည်စံနှစ်ချက်မှန်ပြီးတော့သိနေပါပြီ။တေချာစုံစမ်းကြည့်တော့ဥွှေမြားကိုတနတ်နဲ့ပြစ်တဲ့သူကအသည့်ဆက်ဆက်ဇနီးဖြစ်သူရဲ့ချစ်သူကောင်လေးဖြစ်နေတယ်။သူ့ရဲ့ရည်စားကိုအောက်လန်းနီးနဲ့မတရားသိမ်းပိုက်တာကြောင့်အသည့်မိတ်ဆွေရဲ့တနတ်ကိုငှပြီးအခွင့်အရေးဆောင်ပြီးတော့ပြစ်တက်လိုက်တာပါ။အဲ့ဒီတနတ်ကိုင်လူငယ်ကိုလည်းဥွှေမြားမွေးထားတဲ့တရေကြီးကကြောကုန်းကိုလဝါကြီးနဲ့ရိုက်ပြီးတက်ပြစ်လိုက်တယ်။ကောင်လေးရဲ့ကြောမှာလဝါရကြီးကအထင်းသားကြံခဲ့တယ်။ဥတင်စိန်ဥဆောင်ပြီးတော့ဥွှေမြားရဲ့အလောင်းနဲ့တနတ်သမားကောင်လေးရဲ့အလောင်းကိုရဲလက်ကိုအပ်လိုက်တယ်။ရဲကစစ်စေးမှတ်တမ်းတင်ပြီးအလောင်းတွေကိုတရိုးဝင်ပြုတ်လိုက်ပါတယ်။နာယီကိစ္စတွေပြီးတော့ဥွှေမြားရဲ့ဇနီးမယား၃ယောက်လည်းအိမ်ကြီးကိုထားပြီးတော့ထွက်သွားကြတယ်။ဥွှေမြားရဲ့တပည့်မောင်သိန်းကလည်းအိမ်ကြီးကိုထားပြီးတော့ထွက်သွားတယ်။ဥွှေမြားလည်းမရှိမိန်းမတွေကလည်းအိမ်ပြန်ကုန်တယ်။တပည့်မောင်သိန်းလည်းထွက်သွားပြီးဆိုတော့ဥွှေမြားမွေးထားတဲ့တရေပဲကြံနေခဲ့တယ်။တရေကိုဘလူဂရိခံပြီးတော့မွေးထားတယ်မသိအစာကိုလည်းဘလူကျွေးတယ်မသိပါဘူးခြံထဲမှာကျန်ခဲ့တဲ့တရေကတပတ်၁၀ရက်လောက်တော့မရှိသလိုမျိုးငြိမ့်နေတယ်နောက်ပိုင်းမှာတော့တရေစာတီပြလာတယ်အဲ့ဒီညကလားစုပ်ရက်ပါတရေကရွာထဲကိုဝင်လာတယ်ညလူကြီးတိတ်တဲ့9နာရီလောက်ကစပြီးရွာထဲကိုဝင်တော့တယ်ရွာလေလမ်းတစ်လျှောက်မှာခြေတန်းတဘုံဘုံပြီးပြီးတော့သွားနေတယ်မဲမဲမြင်ရင်ထိုးဟောင်တတ်တဲ့ခွေးတွေလည်းတည်ရီအတန်ပြုတ်ပြီးတော့ငြိမ့်နေကြတယ်ပထမညကရွာတွေကအိမ်နေရဲ့ချက်ချံတွေကနေချက်တီပြောက်ကုန်တယ်ဒုတိယညရောက်တော့ချက်ကိုဖမ်းမစားတော့ဘဲဦးအောင်မောင်ရဲ့တင်းကုတ်ထဲကနေနွားပေါက်တစ်ကောင်ကိုဝင်ဆွဲသွားတယ်တရေကကြုံရကိုဝင်ဆွဲနေတာကြောင့်ရွာသားတွေလည်းကိုမွေးထားတဲ့တရိတ်ဆန်တွေကိုဝင်မဆွဲဖို့အတွက်စူတောင်းနေကြရတယ်ညာ9နာရီကျော်တာနဲ့ပြင်းမပင်ရွာရဲ့လမ်းပေါ်မှာတရေရဲ့ခြေတံတွေကြားလာရတယ်ညာမောင်မောင်အောင်မှာတရေကိုချောင်းကြည့်တဲ့သူတွေကရှစ်ပေလောက်တော့ရှိလိမ့်မယ်လို့မှတ်မိတယ်အမွေးမြင်နေလဲရှိနိုင်တယ်လို့မြင်တဲ့သူကပြောတယ် အမောင်ထဲမှာပြီးပြီးပြင်းပြင်းမြင်ရတာလည်းမဟုတ်ဘူးလေမဲမဲကြီးပဲမြင်ရတယ်တတိယမြောက်ညမှာတော့တယောက်ထဲနေပြီးချက်တီဝက်တီမွေးထားတဲ့ဥတင်ရဲ့ channel ကိုတရေကဝင်လာတယ်ဥတင်လည်းတရေဝင်လာတာကိုအသေးချာမြင်ရပြီးအသက်ကလည်းကြီးနှလုံးရောဂါကလည်းရှိတဲ့အတွက်ကြောင့်အကြောက်လွန်ပြီးသိဆုံးသွားတယ်တရေကဥတင်ရဲ့ channel ကဝက်နဲ့ချက်တီကိုစိတ်ကြိုက်စားပြီးတော့ပြန်ထွက်သွားတယ်ဥတင်ရဲ့နာရီကိုနောက်နေ့မှအားချင်းပဲစီစဉ်ကြရတယ်တရေကအချိန်မရွေးဝင်လာနိုင်တာကြောင့်အာတုဘကိုအားချင်းပဲတကြိုလိုက်ရတယ်။အာတုဘအိမ်မှာလူဆုံတော့တရေကိုနှင်ထုတ်ဖို့အတွက်ဘယောကဆရာရဲ့တရင်ကိုစုံစမ်းကြတယ်။ဥတင်ရဲ့တရင်ကိုကြားပြီးရောက်လာတဲ့လေးအိမ်စုရွာမှာနေတဲ့ဥတင်ရဲ့ညီကတရေနှင်ပေးနိုင်မဲ့ဆရာရှိတာကိုသိတဲ့အကြောင်းတရင်ပေးလာတယ်။ဆရာရှိတဲ့ရွာကိုနေတဝက်နေပါသွားရမယ်လို့ဆိုလာတာကြောင့်ရွာလူကြီးဥတင်စိန်ကဥတင်ရဲ့ညီနဲ့အတူရွာကတယောက်ထည့်ပြီးတော့ဆရာပင်းဖို့အတွက်လွတ်လိုက်တယ်။ရွာကနေလှဲနေသွားပြီးတော့ကားလမ်းရောက်ရင်ကားနဲ့တနားရီလောက်သွားရတယ်။တကယ်တမ်းသွားတော့အသွားပြန်၈နာရီလောက်ပဲကြာခဲ့တယ်။ညနေ၂နာရီလောက်ထွက်ခဲ့တဲ့အချိန်မှာတော့ဆရာရှိတဲ့ရွာကိုည၆နာရီမှာရောက်တယ်။ဆရာရဲ့အိမ်မှာညအိပ်ပြီးဆရာအိမ်ကနေမနက်၉နာရီလောက်ပြန်လာခဲ့ကြတော့ရွာကိုညနေ၂နာရီလောက်မှာပြန်ရောက်ခဲ့တယ်။ဆရာကိုလည်းဥတင်စိန်တို့ရဲ့အိမ်ကိုပင့်လာခဲ့တယ်။ဥတင်စိန်တို့လူစုလည်းတရေနေဖို့ပါလာတဲ့ဆရာလေးကြော်တိုက်ကိုမြင်ပြီးဆရာလို့မထင်ပါဘူး။ဆရာရဲ့တပည့်လူပဲထင်လိုက်တယ်။ဆရာကနောက်မှပါလာမယ်လို့ထင်ပြီးတော့ဆရာကိုသွားပင်နဲ့ဥပဝင်ကိုမေးလိုက်တယ်ကိုပါဝင်ဆရာကပါမလာသေးဘူးလားဟာကိုတင်စိန်တို့ကလည်းဗျာဆရာသွားပင်မှာတော့ဆရာပါလာတာဗောဗျာဒါဆရာလေးကြော်တိုက်တဲ့ဆရာလေးရဲ့အဖိုးရင်ကအထက်လန်းဆရာကြီးဦးဆန်ကိုမယ်ဆရာလေးရဲ့ဆရာကအထက်လန်းဆရာကြီးဘိုးဆိုင်နဲ့ဆရာလေးကြော်တိုက်ကစုံတို့ကဝေစနှစ်ကျိုးတို့ကဝေပြန်တို့ကိုမနိုင်ဘူးဆိုတာတော့မငင်းပါဘူးဒါပေမဲ့ဘဲတရေတစီမဆိုနှင်ထုတ်ပေးနိုင်တယ်အခုကတရေနှင်မဲ့ကိစ္စဆိုတော့ဆရာလေးကြော်တိုက်ရဲ့ဆရာကြီးကိုမပင့်တော့ပဲဆရာလေးကိုပဲပင့်လာခဲ့တာမင်းတို့ဆရာသွားပင့်နေညနဲ့အခုပြီးခဲ့တဲ့ညကလည်းနွားတကောင်ကိုတက်လိုက်တယ်နွားပိုင်ရှင်မောင်ရွှေသိန်းကိုလည်းဂုတ်ချူးသွားတယ်စောစောကတည်းကမောင်ရွှေသိန်းရဲ့နာရီကိစ္စတကြိုးပြီးတယ်အခုဆိုရင်ဒီတရေကလူနှစ်ယောက်တောင်တက်လိုက်ပြီဒါနဲ့ဒိုးရွာကိုဝင်တဲ့တရေကတကောင်မဟုတ်ဘူးနှစ်ကောင်လို့ပြောတယ်မောင်ရွှေသိန်းမိမကတရေနှစ်ကောင်မြင်လိုက်တာတဲ့ဆရာလေးကြာရင်တော့ရွာပါလုံးမပါတော့မယ်တရေကိုအမြန်နှင်ပေးပါဆရာလေးရယ်စိတ်ချပါဒီနေ့ညဒီတရေတွေရွာထဲကိုမဝင်စီရဘူးဒါနဲ့ဒီရွာမှာနတ်ဝင်တွေရှိလားရှိရင်ဒီကိုခေါ်ပေးပါလားဟေးတာကြီးမင်းတော်လေးပုစိန်ကိုသွားခေါ်ခဲ့ကွာအရေးကြီးလို့ဆိုပြီးခေါ်ခဲ့လိုက်ဟုတ်ကဲ့ဦးလေးတာကြီးဆိုတဲ့လူငယ်ကဦးတင်စိန်ရဲ့အိမ်ပေါ်ကနေဆင်းသွားတယ်ဆရာလေးဒီရွာကအဖြစ်ပြက်တွေကိုတော့ဘာဝင်တို့ပြောပြလို့သိပြီးရောပေါ့ဟုတ်ကဲ့ကိုချစ်ရွှေပြောပြပါရစေကျွန်တော်ကဒီရွာရောက်မှသိရတာဆိုတော့ချစ်ရွှေကိုပဲဆရာလေးကိုရှင်းပြခိုင်းတာတယ်လေးအိမ်စုရွာသားဥပဝင်းကဝင်ပြီးတော့ရှင်းပြတယ်15မိနစ်လောက်ကြာတော့နဂရော်ဒေါ်ပုစိန်ကိုသွားခေါ်တဲ့တာကြီးကပြန်ရောက်လာတယ်ဟဲ့ကောင်တာကြီးမင်းတော်ကပါမလာဘူးလားဒေါ်လေးကကျောင်းစုရွာကိုမနက်ခင်းကသွားတယ်တဲ့ညနေ4နာရီလောက်ပြန်ရောက်မယ်လို့တော့ပြောတယ်ရောက်ရောက်ချင်းဥတင်စိန်ရဲ့အိမ်ကိုလွှတ်လိုက်ဖို့မှာခဲ့တယ်ဟိုမှာများအိမ်မှာလာမသိပါဘူးကွာမအိပ်ပါဘူးဗျပြန်လာမှာပါမလာဘူးထင်ရင်စပင်းယူပြီးတော့သွားခေါ်မယ်အသွားအပြန်တနားကြီးမကြပါဘူးတာကြီးကဂရီပေးလိုက်တာကြောင့်ဥတင်စိန်လည်းဘာမှမပြောဘဲဆရာလေးနဲ့ပဲစကားဆက်ပြောနေတယ်ဆရာလေးကစီစဉ်ခိုင်းထားတာကြောင့်ကျက်သားနဲ့ထမင်းဦးကိုစီစဉ်တဲ့သူကစီစဉ်နေတယ်ညနေ 9:00 နာရီလောက်မှာတော့ဒေါ်ပုစိန်ရောက်လာတာကြောင့်ဆရာလေးကြော်တိုက်ကညပိုင်းတင်းချိုင်းနဲ့သွားမယ့်စီစဉ်ကိုနဂရော်ဒေါ်ပုစိန်ကိုရှင်းပြတယ်တင်းချိုင်းနဲ့သွားရင်လူများများတော့ခေါ်ခဲ့နော်ဒီရွာက3-4ယောက်တော့ပါမှာပေါ့ဆရာလေးရဲ့မပုစင်ရဲ့ဆိုဖြစ်တယ်မလားကျုပ်ကနဂရော်လှုပ်စားနေပေမဲ့တရေတော့ကြောက်တယ်တော့ကဲကဲမပုစင်အိမ်ပြန်ခြင်းပြန်မပြန်ခြင်းနေဒီနေ့ည7နာရီဒီအိမ်ကစထွက်မယ်ကျုပ်တူမရှိတဲ့ဟိုဘလန်းကိုသွားလိုက်အောင်မယ်9နာရီခွဲလောက်ရောက်ရင်တာအေးငါ့ကိုလာခေါ်လက်ဟုတ်ပြီလားဟုတ်ကဲ့ပါတော်လေးကျုပ်လာခေါ်ပါမယ်ဒေါ်ပုစိန်ကတူဖြစ်တဲ့ตาကြီးကိုမှားချပြီးတော့ဥတင်စိန်ရဲ့အိမ်ပေါ်ကနေဆင်းသွားတယ်။ဒီလိုနဲ့ည၈နာရီလောက်မှပြင်းမပင်ရွာတင်းချိုင်းကိုရွာလူကြီးဥတင်စိန်ကိုယ်တိုင်ဦးဆောင်ပြီးတော့ပြင်းမပင်ရွာသား၄ယောက်ဆရာလေးကြော်တိုက်နဲ့ဒေါ်ပုစိန်တို့ထွက်လာခဲ့တယ်။ဆရာလေးကြော်တိုက်ကတင်းချိုင်းထဲကိုရောက်တာနဲ့ဂိုးတလုံးကိုရွေးလိုက်ပြီးအပေါ်ပိုင်းကိုရှင်းပြီးတော့ငပြောရွက်တွေခင်းပြီးအပေါ်ကနေထမင်းနေဟင်းနေပုံလိုက်တယ်။ဖလားတလုံးထဲကိုပလင်းထဲကရေတန့်နေလောင်းထည့်တယ်။အားလုံးပြင်ဆင်ပြီးတာနဲ့ဒေါ်ပုစိန်ကိုသပင်းဖားရချခိုင်းပြီးတော့ဂူဝေးမှာထိုင်ခိုင်းလိုက်တယ်။ဒေါ်ပုစိန်ကလည်းလက်ဥချီပြီးတော့မဖဲဝါကိုစိတ်ညွတ်ထားတယ်။ကဲကဲကျွန်တော်မဖဲဝါကိုပင့်တော့မယ်။ အရှိနေထွက်အနောက်နေဝင်တောင်တငါကုံမြောက်တူဝင်တွေမှာမဖဲဝါရှိသည်ဆိုပါကဒီနေရာကိုအမြန်ဆုံးကြွားရောက်ရန်ပင့်ဖိတ်ရပါတယ်မဖဲဝါအတွက်စားပွဲတောက်ဖွဲ့များလည်းအသင့်ပြင်းစင်လာပါတယ်လာရောက်သုံးဆောင်မှာဆရာလေးကြော်တိုက်ကတစ်ချိန်ပြီးတစ်ချိန်ပင့်နေသုံးချိန်မြောက်ပင့်လိုက်တဲ့အခါမှာတော့တင်းဆိုင်ထဲမှာလှုပ်လှုပ်ရှားရှားဖြစ်သွားတယ်ဒေါ်ပုစိန်ကထိုင်နေရာကနေခြေလက်တီကိုွေးကောက်လာပြီးတော့ဂူဝဝခုံတက်တော့တယ်အဲ့ဒီနောက်မှာတော့ထမင်းနဲ့ကြက်သားတွေကိုအားရပါရနှိုက်ယူစားတော့နေတယ်ကြက်သားရောကြက်ရိုးရောအကုန်ဝါးစားပြတယ်ကျော်တိုက်ငါ့ကိုပင့်ခေါ်တာဘာကိစ္စပေါ်ပြန်ပြီလဲပြင်းမပင်ရွာကကိစ္စပါအမေမဖဲဝါရွာထဲမှာအောက်လန်းဆရာကတရေမွေးထားပါတယ်အောက်လန်းဆရာရဲ့မတရားမှုတွေကိုမခံနိုင်တဲ့ရွာသားတယောက်ကအောက်လန်းဆရာကိုတပ်ပစ်ခဲ့ပါတယ်သူတည်သွားတော့သူမွေးထားတဲ့တရေကသူ့ရဲ့ခြံထဲမှာကျန်နေခဲ့တယ်အခုအောက်လန်းဆရာမွေးထားတဲ့တရေကရွာထဲကိုဝင်ပြီးကြက်တွေဝက်တွေနွားတွေကိုဖမ်းပြီးတော့တတ်စားပါတယ်ဥရွှေမြားကိုတတ်တဲ့ကောင်လေးနဲ့တရိဆန်မွေးထားတဲ့လူနှစ်ယောက်ကိုတပ်ပစ်လိုက်တယ်အဲ့ဒါကြောင့်ရွာသူရွာသားတွေကိုတတ်နေတဲ့တရေကိုရွာကနေနှစ်ထုံးမဲ့ကိစ္စအမေမဖဲဝါကိုအကူအညီတောင်းရတာပါအေးတိပီအောက်လန်းဆရာရုပ်သေးတော့အဝီးစီးမရောက်သေးပဲတရေဖြစ်နေတယ်အခုရွာထဲဝင်ပြီးတောင်းချမ်းတာကသူ့မွေးထားတဲ့တရေမဟုတ်ဘူးသူကိုယ်တိုင်ပဲဟဲ့သူ့မွေးထားတဲ့တရေကကိစ္စတစ်ခုဆောင်ရွက်ပြီးမှအစာကျွေးရတာအခုအဲ့ဒီမွေးထားတဲ့တရေကသူ့ရဲ့နောက်ကနေအစီကံလို့လိုက်နေရတာရွာထဲလှည့်ပြီးတောင်းချမ်းတာကအောက်လန်းဆရာတိလို့ဖြစ်တဲ့တရေပဲဟဲ့အဲ့ဒီတရေကလူပါတက်ပြီးပြီဆိုတော့ဘာမှမစိုးရိမ်နဲ့အထက်ပိုင်းရာဆိုင်ရာတွေကိုအတိပေးဆုံးမခိုင်းပြီးတော့ငါတင်းချိုင်းနေတဲ့ကိုတွားခေါ်လာခဲ့မယ်ဒီနေ့ည9နာရီမထိုးခင်အထက်ပိုင်းရာဆိုင်ရာကခေါ်လာမဲ့တရေနှစ်ကောင်ကိုငါအခွေးကြီးနှစ်ကောင်နဲ့ရွာဆက်ကနေစောင့်နေမယ်မင်းတို့လည်းပြန်ရောက်တာနဲ့နီးစက်ရလူတွေကိုအပြင်းမထွက်ဖို့မီးမထွန်းဖို့တကားတွေပိတ်ထားဖို့လိုက်ပြီးအတိပေးလိုက်ကဲပြန်ကြတော့ငါလည်းလှုပ်ရှားရှိတာတွားလို့လိုက်အောင်မယ်အမေမဖဲဝါကပြောပြီးပြင်းထွက်သွားတာကြောင့်ဒေါ်ပုစိန်ကဂူပေါ်မှာလဲကြပြီးကြံ့ရင်ခဲ့တယ်ဆရာလေးကြော်တိုက်လဲဒေါ်ပုစိန်ကိုသတိရအောင်ပြုစုပေးပြီးသတိရတာနဲ့ပြင်းမပင်ရွာကိုပြန်လာခဲ့ကြတယ်။ကဲမဖဲဝါပြောတာကြားတယ်မလား။ကျွန်တော်တို့ရွာထဲပြန်ပြီးတော့လူတွေကိုလိုက်ပြောရအောင်။ရွာထဲကိုတရေက9နာရီကျော်ပြီဆိုရင်ဝင်လာရမလား။အမေမဖဲဝါက9နာရီလောက်ကစပြီးတရေကြီးကိုလာခေါ်ထုတ်လိုက်မယ်။အိမ်ဒီအားလုံးမီးမိတ်ပြီးတော့တကားတွေပိတ်ထားရမယ်။ဟုတ်တယ်။အသေးချာမှာသွားတာဆိုတော့လိုက်ပြီးတော့အတိပေးရမယ်။ရွာကနှစ်လမ်းဆိုတော့ဒို6ယောက်တလမ်းကို3ယောက်စီဝင်ပြီးတော့အိမ်ဒီကိုတိုးတိုးတိတ်တိတ်အတိသွားပေးမယ်။တကားဖွင့်တဲ့အိမ်မီးထွန်းထားတဲ့အိမ်ကိုပဲအတိပေးရမယ်။တကားပိတ်ထားတဲ့အိမ်တွေကိုပြောမနေနဲ့။ဒါမှအချိန်မီပြောပြမှာ။ဥတင်စိန်ရဲ့ညွှန်ကြားမှုနဲ့ဆရာလေးကျော်တိုက်ကတော့ရွာသား2ယောက်နဲ့ပါသွားပြီးဒေါ်ပုစိန်ကတော့ဥတင်စိန်တို့နဲ့ပါသွားတယ်။ရွာကအင်ဂျင်200လောက်ရှိတယ်။ရွာတန်းရှိဖြစ်ပြီးတော့လမ်းကနှစ်လမ်းပဲရှိတယ်။ဓမ္မီကိုစီနဲ့ရွာလေးကိုဝင်ပြီးအတိပေးတဲ့အိမ်လေးကိုအတိပေးပြီးတော့ဦးတင်စိန်တို့အိမ်ကိုပြန်လာခဲ့ကြတယ်။ည၈နာရီခွဲလောက်မှာတော့ကိစ္စတွေအလုံးပြီးသွားတယ်။တော်တော်များများတကားပိတ်မိမိထားတာမို့မြန်မြန်ပြီးတာပါ။ကြော်တိုက်တို့ကမဖဲဝါမှားတဲ့အတိုင်းဆောင်ရွက်လိုက်တယ်လို့မဖဲဝါကလည်းတရေတစီတို့ကိုအုပ်ချုပ်တဲ့အထက်ဆိုင်ရာပိုင်းရာတွေကိုအတိပေးခဲ့တယ်။အဲဒါကြောင့်ည၉နာရီထိုးတာနဲ့ကောင်းကင်ထက်ကနေမဲမဲအရေးကြီးတွေထိုးကြလာပြီးတော့အောက်လန်းဆရာတရေနဲ့မွေးတရေကြီးတို့ကိုဆွဲခေါ်သွားတယ်။အဲ့ဒီနောက်မှာတော့ရွာပြင်မှာစောင့်နေတဲ့မဖဲဝါနဲ့ခွေးကြီးနှစ်ကောင်ရှိကိုချပီးတယ်။ခွေးကြီးနှစ်ကောင်ကတရေကြီးနှစ်ကောင်ကိုထိန်းကုတ်ပြီးတော့တင်းချိုင်းအတွင်းကိုခေါ်ဆောင်သွားတော့တယ်။မဖဲဝါလက်ထဲကိုတရေနှစ်ကောင်ပါသွားပြီးတဲ့နောက်မှာတော့ပြင်းမပင်ရွာထဲကိုတရေနှစ်ကောင်ကဘယ်တော့မှရောက်မလာတော့ဘူး။တညတာလုံမြောက်ပြီးမိုးလင်းလာတဲ့ရွာသားတွေစုယုံစုယုံနဲ့ဥတင်စင်ရဲ့အိမ်ကိုရောက်လာတယ်။ညကရွာထဲကိုတရေမဝင်တော့တဲ့အကြောင်းကိုလည်းဝိုင်းဖွဲ့ပြီးတော့ပြောဆိုနေကြတယ်။ဦးတင်စိန်နဲ့ဦးဆံများတို့ကလည်းမနက်အစာပြေကောက်ညင်းပေါက်နဲ့ငရမ်းချောက်စီစံလေးကိုဆရာလေးကိုဧည့်ခံနေတယ်။ကျေးဇူးတင်လိုက်တာဆရာလေးရာ။ဥပဝင်သားရွာကိုစောစောရောက်ရင်ရွာမှာလူ3ယောက်ထိတေးမှာမဟုတ်ဘူး။နောက်ကတော့ပျောက်စီဆရာဆိုဝေးဝေးကရှောင်တော့မယ်ပြု။ဦးဆံများနဲ့ဦးတင်စိန်ကြောင့်ဒီအောက်လန်းဆရာကရွာမှာနေပြစ်သွားတာ။သူ့ကြောင့်ပိုးထီးတဲ့လူနာတွေလည်းကျွန်တော်ပါပါလိုက်သေးတယ်။လူယုံမာကြီးလူငယ်တယောက်ကအောက်လန်းဆရာရဲ့ပယောကနဲ့ပိုးထီခံရလို့သွားကူရတဲ့ပုံကိုဆရာလေးကြော်တိုက်ကိုပြောပြနေတယ်။ဂျေဇူးတင်ဝမ်းမြောက်နေတဲ့ရွာသူရွာသားတွေကိုနှုတ်ဆက်ပြီးတော့ညနေပိုင်းရွာကိုပြန်လိုက်ပို့တဲ့ဦးချစ်ထွန်းနဲ့အတူဆရာလေးကြော်တိုက်လည်းပြန်သွားပါတော့တယ်။စာရေးဆရာအီကန်မင်းရဲ့မဖဲဝါနဲ့ပိုင်ရှင်မဲ့တရေဆိုတဲ့ပရာလောကဇာတ်လမ်းလေးကတော့ဒီမှာနေပဲပြီးဆုံးသွားပါပြီခင်ဗျာ။နားထောင်သူမိတ်ဆွေများအားလုံးကိုစိတ်နှပြချမ်းသာကြပါစေခင်ဗျာ။